ကျွန်တော်တို့ကြည့်မယ်ဆိုရင်အဝိဇ္ဇာဆိုတဲ့မသိမှုအရင်ခံပြီးတော့သင်္ခါရဆိုတဲ့ကံနေလောက်ကြပြီကုသိုလ်အကုသိုလ်လောကီကုသိုလ်အကုသိုလ်ကံနေလောက်ကြရင်အဝိဇ္ဇာနဲ့သင်္ခါရသည်အတိတ်တုန်းကလုတ်ခဲ့တာပါလို့ပြောခဲ့တော့ကျွန်တော်တို့စိတ်ထဲမှာအတိတ်တုန်းကဒုဗဝတလျှောက်လုံးဟိုးပြီးခဲ့တဲ့အတိတ်ကောကဲ့ရဲ့အတိတ်ကောဟိုးဟိုးအတိတ်တွေရောအဝိဇ္ဇာနဲ့သင်္ခါရကြောင့်ပဲလို့သွားမြင်မှာဆိုလို့မြတ်စွာဘုရားဝတ်နွယ်နဲ့ယူပြပြီအဝိဇ္ဇာရှိနေတဲ့၍တဏှာနဲ့ဥပါဒံဝတ်တွေရှိမှာပဲဒါဆိုရင်မသိမှုတွေရှိနေရင်မသိမှုတက်တက်လို့မထင်ပါနဲ့တဲ့မသိမှုတွေရှိနေရင်လိုချင်မှုတွေလည်းမသိလို့ဖြစ်တာမသိလို့လိုချင်လိုချင်တော့ဆွဲလန်းစွာဒါပါပဲမသိသေးတဲ့၍လိုချင်မှာပဲဘာမသိတာလဲကောင်းလားမကောင်းလားလည်းမသိအစိုးအကောင်းမှန်းမှမသိတော့အကျိုးအကြောင်းလည်းမသိတဲ့အတွက်မကောင်းတာတွေအကောင်းထင်ပြီးဘဝခန္ဓာတွေကိုလိုချင်ခဲ့တယ်လိုချင်တော့ဆွဲလန်းတယ်အဲ့ဒီလိုလိုချင်ဆွဲလန်းခြင်းဒီဘု து ကြောင့်ဒါကြောင့်အဝိဇ္ဇာရှိရင်အဝိဇ္ဇာတက်တက်ကြီးပဲလို့မထင်နဲ့တဲ့အဝိဇ္ဇာမကင်းတဲ့၍တဏှာနဲ့ဥပါဒံရှိစေပဲသင်္ခါရအတိတ်တုန်းကလှုပ်တာသင်္ခါရလို့ပဲထင်မယ်အတိတ်လှုပ်တာသင်္ခါရဆိုတာအတိတ်ဆိုတာပြီးခဲ့တဲ့ဘဝလည်းအတိတ်ဟိုးဘဝလည်းအတိတ်မနေ့ကလည်းအတိတ်မနေ့ကလည်းအတိတ်အခုနကလည်းအခုနလှုပ်တာကံနေမှန်သမျှသည်သင်္ခါရဖြစ်အခုလှုပ်နေတာဒါဆိုရင်သင်္ခါရဆိုဟိုးဘဝလို့မမြင်ပါနဲ့အခုနလှုပ်တဲ့ကံနေအကုန်လုံးသည်သင်္ခါရဖြစ်သွားရင်အခုလှုပ်နေတာတော်ကြလှုပ်မှကံမဘဝဖြစ်အခုလှုပ်နေတဲ့ကံမဘဝဒါဆိုရင်သင်္ခါရကမ္မဘဝဆိုတာကံသင်္ခါရဆိုတာအတိတ်ပစ္စုပန်အနာဂတ်တွေမှာကျမတို့မသိလို့လဲလှုပ်ထားတယ်လိုချင်ဆွဲလန်းပြီးတော့လှုပ်လားမလှုပ်ဘူးလားလှုပ်နေတယ်ဒါဆိုရင်အတိတ်တုန်းကအကြောင်းဒီဘဝဒီခန္ဓာကြီးရတာအတိတ်အကြောင်းကြောင့်ဆိုရင်အတိတ်ဘဝအစဉ်ဆက်တည်းကမသိလို့လဲလှုပ်ခဲ့တာရှိတယ်လို့လိုချင်ဆွဲလန်းပြီးတော့လဲလှုပ်ခဲ့ဘူးမလားမလှုပ်ခဲ့ဘူးလားလှုပ်ခဲ့လို့ဒီခန္ဓာကြီးရနေတာဟုတ်ပြီနော်ဒါဆိုရင်ဒီဘဝပစ္စုပန်အကြောင်းကတဏှာဥပါဒံရှိလို့လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ဆိုပြီးတော့တဏှာဥပါဒံကမ္မဘဝလို့ပြောလိုက်တော့ဒီနာလေးပဲမထင်နဲ့တဲ့လိုချင်တာဆွဲလန်းတာရှိနေသေးသရွေ့တိလို့လားမတိလို့လားဒါကြောင့်တဏှာဥပါဒံပါရင်ဘာပြန်ပါမှာလဲအဝိဇ္ဇာပါမှာပဲကမ္မဘဝတွေရှိနေသေးရင်သင်္ခါရတွေရောပြန်ဖြစ်မလားမဖြစ်ဘူးလားပစ္စုပန်အကြောင်းမှာတော့မူလကတော့တဏဘောတဏဥပါဒံကမ္မဘဝပြင်တဖန်ပြန်လဲမှာဝိစာသင်္ခါရရှင်းပါလေနော်ဒါသည်ကျင့်စဉ်ပဲဒါကြောင့်ကိုယ့်ကိုယ်ကိုလည်းသဘောပေါက်ရမယ်ငါတို့မှာလောဘဖြစ်နေပြီဆွဲလန်းခြင်းနေလောဘအကြီးတော့ဆွဲလန်းခြင်းဖြစ်နေပြီဆိုရင်တဏနဲ့ဥပါဒနာတွေမညွတ်နဲ့ဓမ္မမိတ်ဆွေများဖြစ်ခဲ့ရတဲ့အချိန်မှာဖြစ်တာကိုဖြစ်မှန်းသိတဲ့အချိန်မှာညံနဲ့သိတာဟုတ်ပြီနော်အဲ့ဒီအချိန်မှာတဏှာရောဥပါဒံရောမြင်နေပြီဉာဏ်နဲ့မြင်လိုက်တာဘာကြောင့်လဲအဝိဇ္ဇာမရှိလို့ဒါပေမဲ့တဏှာဖြစ်ခဲ့ချိန်ဥပါဒံဖြစ်ခဲ့ချိန်ကတော့ဘု து လက်ချက်မကင်းဘူးလေအဝိဇ္ဇာလက်ချက်ရှိလို့လိုချင်တာပေါ့အဝိဇ္ဇာရှိလို့ဆွဲလန်းနေတာပေါ့ဒါပေမဲ့ဆွဲလန်းတာကိုဆွဲလန်းနေမီလိုချင်တာကိုလိုချင်မိပြီလို့ပြန်တိခွင့်ရတာကတော့ဉာဏ်ရဲ့လက်ချက်ပါပဲမြင်နေနော်ဒါကြောင့်အဝိဇ္ဇာရှိရင်တဏှာဥပါဒံဖြစ်မယ်တဏှာဥပါဒံရှိရင်အဝိဇ္ဇာဖြစ်တယ်သိထားမယ်သင်္ခါရအတိတ်တုန်းကလှုပ်ရင်အခုလှုပ်ရင်ကမ္မအခုလှုပ်တဲ့ကမ္မဘဝနောင်သင်္ခါရပြန်ဖြစ်မယ်ဆိုသင်္ခါရကမ္မဘဝဒီကမ္မဝုတ်မီနောက်ဆိုရင်အရင်စာကြက်တာနဲ့မတူတော့သင်္ခါရကမ္မဘဝဒီကမ္မဝုတ်မီဤဆိုရင်သင်္ခါရကမ္မဘဝမှာအတိတ်ပစ္စုပန်ပစ္စုပန်ဒီအတိတ်ပြန်ဖြစ်ပြန်ပြီးတော့ပစ္စုပန်ဖြစ်အနာဂတ်ကတခါပစ္စုပန်မဟုတ်လားမဟုတ်လားအခုဖြစ်နေတာတွေဒီနောင်ဖြစ်မှာကြရင်ဒါအတိတ်ဖြစ်သွားပြီနောင်ဖြစ်မှာဒီပစ္စုပန်ပြန်ဖြစ်သွားပြီဟုတ်လားမဟုတ်လားဒီလိုနဲ့ပဲမနေ့ကလှုပ်ခဲ့တဲ့ကံနေဒီမနေ့တုန်းကကမ္မဘဝပေါ့အခုအချိန်ကြရင်သင်္ခါရအခုလှုပ်နေတာဒီမနေ့တုန်းကလှမ်းကြည့်ရင်နော်အနာဂတ်ဒီအခုအချိန်မှာဘာဖြစ်သွားပြီလဲပစ္စုပန်ကမ္မဘဝတော်တော်ကြာကြရင်ဒါဒီသင်္ခါရပြန်ဖြစ်သွားဒီလိုနဲ့သင်္ခါရကံသင်္ခါရကံသင်္ခါရကံနဲ့ဒီလိုသွားလားမသွားခဲ့ဘူးလားသွားရင်ကံရှိရင်လဲဝိဘက်လာတော့မယ်သင်္ခါရရှိရင်လဲဝိပါကတွေလာမလားမလာလားဒါဆိုရင်လွဲနေပြီကြည့်ကြဆိုအတိတ်အကြောင်းအချင်းအရာယူလိုက်တော့ငါးပါးကုန်သွားပြီအဝိဇ္ဇာသင်္ခါရ တဏឧបဒံကမ္မဘဝသည်အတိတ်အကြောင်းချင်းရအတိတ်အကြောင်းကြောင့်ပါလာမယ်ပစ္စုပန်အကျိုးပစ္စုပန်အကျိုးကဝိညာဉ်နံယောတလာရဏဖတ်တာဝေးတဲ့ပစ္စုပန်အကျိုးလွှာတော့ကလည်းဒီ၅ပါးပစ္စုပန်အကျိုးအချင်းအရာနေနဲ့ကြည့်တော့လေဒီ၅ပါးပဲဟုတ်ပြီနော်ဘာကြောင့်လဲသူတို့ကိုယ်တိုင်ကြီးကဘာဝတ်ကြီးလဲဝိပါကဝိပါဝကဝတ်ခြင်းမျိုးနွယ်ကြီးကိုဆွဲယူပြပါအောင်ဆရာမရေယူရင်ရောမရလဲရပါတယ်ဝိပါကဝတ်အနွယ်ကြီးကိုဆွဲလိုက်တော့သူနဲ့ဝိပါကဝတ်ခြင်းတူတာဘာကြီးတော့ဇာတိစရာဇာတိဆိုတာဘာ၄လဲအဲ့ဒီဝိညာဉ်နဲ့ရုပ်တက်လာရဏဖတ်တာဝေဒနာတွေစဖြစ်တာပဲဇာတိနာမည်လေးပဲနာမည်လေးကိုပဲဘာလို့ခေါ်တာဇာတိဖြစ်တာလေးကိုဇာတိဝိညာဉ်နှံယုတ်တလာရဏဖတ်တာဝေဒနာလေးစရလိုက်ရင်ဇာတိဝိညာဉ်နှံယုတ်တလာရဏဖတ်တာဝေဒနာလေးရင့်ရောအိုမင်းလာရင်ဝိညာဉ်နှံယုတ်တလာရဏဖတ်တာဝေဒနာလေးပြည့်သွားရင်ဒါဆိုရင်ဥပပတ္တိဘဝဆိုတဲ့ဇာတိစရာမရဏဆိုနာမည်လေးပဲမဟုတ်ဘူးလားပြညာကလေးပဲပရမတ်ကြီးဘာသာတိလေဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာတွေဖြစ်တာကိုပဲသာတိအစဖြစ်ရင်ဇာတိရင်းရောအိုမင်းလာတော့ပြည့်စည်သွားတော့ဒါဆိုရင်ဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာဝိပါကဝုတ်ကိုဆွဲလိုက်ရင်တော့တနွယ်ငင်တစင်မပါဘူးလားပါတာပေါ့စရတော့ဟာဇာတိဒါတွေရင်းရောလာတော့ဟာရတွေပြည့်သွားရင်ဒါဆိုအခုအချိန်မှာကျမတို့မှာဇာတိတော့ဇရာချိန်ဖြစ်နေပြီမကြမတည်းမရဏလာတော့မှာမြင်နေခဲ့ရမှာဒါသွားဆွဲယူပြီးတော့ဝိပါကဝတ်ကိုယူလိုက်တော့ဝိညာဉ်ဏ်ယုတ်တက်လာရဏဖတ်တာဝေဒနာအပြည့်ဥပပတ္တိဘဝဇာတိဇရာမရဏဆိုသွားပေါင်းပြီးတော့၈ပါးလို့ယူခွေမရှိဘူးပရမတ်ပဲယူမှာဖြစ်တဲ့အတွက်ကြောင့်ပစ္စုပန်အကျိုးလဲဘယ်နှပါး၅ပါးအတိတ်အကြောင်း၅ပါးပစ္စုပန်အကျိုး၅ပါးပစ္စုပန်အကြောင်းဒါဆိုရင်ပစ္စုပန်အကြောင်းကြောင့်အနာဂတ်အကျိုးလွှာကိုကြီးလိုက်တော့ဥပပတ္တိဘဝဇာတိစရာမရဏအဲ့ဒါကိုလဲကျမတို့ကတကယ်အရင်ကံယူလိုက်တော့ဝိညာဉ်ဏယုတ်တလာရဏဖတ်တာဝင်ဒါဆိုရင်ဇယားကြည့်လို့ရပြီဇယားလေးတစ်ချက်ကြည့်ပေးပါဘဝဆက်အင်္ဂါကာလစသည်ဆိုတဲ့ဇယားမှာအချင်းအရာ20ဆိုတာတွေ့ပါလားရှင်တွေ့ပြီเนาะအချင်းအရာ20ကိုကြည့်ရင်အတိတ်အကြောင်း၅ပါးပစ္စုပန်အကျိုး၅ပါးပစ္စုပန်အကြောင်း၅ပါးအနာဂတ်အကျိုး၅ပါးဘောင်းအချင်းအရာ20ဟုတ်ပြီနော်အဲ့တော့အတိတ်အကြောင်း၅ပါးကိုကျမတို့ကကြည့်တဲ့အခါအဝိဇ္ဇာသင်္ခါရဟိုးအနောက်ကိုကြောကြည့်တဏှာဥပါဒံကမ္မဘဝသည်အတိတ်အကြောင်း၅ပါးမိပစ္စုပန်အကျိုး၅ပါးဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာသည်ပစ္စုပန်အကျိုး၅ပါးပစ္စုပန်အကြောင်းလွှာတော့ငါယူတော့ငါတော့တဏឧបဒံကမ္မဘဝအခုအတိတ်ပစ္စုပန်အကြောင်းအနေနဲ့ယူလိုက်တော့တဏឧបဒံကမ္မဘဝအဝိဇ္ဇာသင်္ခါရသည်ပစ္စုပန်အကြောင်း၅ပါးမိအနာဂတ်အကျိုးကိုကြည့်လိုက်တော့ဝိညာဉ်ဏယုတ်တလာယဖတ်သဝေဒနာသည်အတိတ်အကြောင်း၅ပါးပစ္စုပန်အကျိုး၅ပါးပစ္စုပန်အကြောင်း၅ပါးအနာဂတ်အကျိုးဘောင်းအချင်းအရာ20အဲ့တော့အဲ့ဒါဇယားထဲမှာရေးပေးထားတယ်အဲ့ဒါကိုတချို့မကြည့်တတ်တဲ့ပုံကိုမြန်မှတ်စစ်စာအောင်မှကြည့်ရအောင်စာမျက်နှာ22အချင်းအရာ20အပြား20လို့ရေးထားပြီးတယ်အဲ့ဒီမှာအတိတ်အကြောင်း၅ပါးအတိတ်အကြောင်း၅ပါးအနေနဲ့ယူလိုက်တော့ငါအတိတ်အကြောင်းလွှာတော့ငါအဝိဇ္ဇာနဲ့သင်္ခါရပါထားပြီးနောက်ပြီးတော့မှတဏှာဥပါဒံကမ္မဘဝအဲ့ဒီလိုဖြစ်လာတာတည်းတဲ့အလွှာရဲ့ဝတ်အားဖြင့်စဉ်းစားပြပါမယ်တဲ့အလွှာအနေနဲ့ကြည့်တော့ငါအတိတ်အကြောင်းလွှာတော့ငါအဝိဇ္ဇာနဲ့သင်္ခါရနှစ်ပါးလေးပါပဲတဲ့အဝိဇ္ဇာကိုယ်တိုင်သည်ကိလေသာဝတ်ပါတဲ့ဒါကြောင့်အဝိဇ္ဇာကိုယူလိုက်ရင်သူနဲ့ကိလေသာဝတ်ချင်းတူတယ်တဏှာနဲ့ဥပါဒံပါလာပါမယ်တဲ့ဟုတ်ပါလားဒါကြောင့်တခါသင်္ခါရသည်ကမ္မဝတ်သူနဲ့ကမ္မဝတ်ချင်းတူတယ်ကမ္မဘဝသည်ဝတ်ချင်းတူသဖြင့်ပါလာပါမယ်ဒါကြောင့်အတိတ်အကြောင်း၅ပါးလို့ပြောရင်အဝိဇ္ဇာသင်္ခါရမြင်းဆောင်လေးဖြတ်ပ ီးရင်ဘာတိုးလာလဲတဏဥပါဒံကမ္မဘဝတဏနဲ့ဥပါဒံဒီဘသူလက်ချက်ကြောင့်တိုးလာတာလဲအဝိဇ္ဇာကြောင့်ဟုတ်ပြီနော်ကမ္မဘဝဒီဘသူကြောင့်တိုးလာလဲသင်္ခါရကြောင့်အဲ့ဒီလိုယူတာကိုဘာလို့ခေါ်လဲတဏွေငင်တစင်ပါနီလို့ခေါ်ပါတယ်အဝိဇ္ဇာကိလေသာဝဖြစ်တဲ့အတွက်ကြောင့်သူနဲ့ကိလေသာဝချင်းတူတယ်တဏဥပါဒံပါလာပါတယ်တဲ့အဲ့ဒီကနေမေကွန်လေးမေထွက်လာတာပြီးခဲ့ဘက်ကလည်းပြောပြပါပြီအဝိဇ္ဇာမကင်းသေးတဲ့လူတယောက်ဒီ၎င်းမှာတဏမဖြစ်တော့ငါမှလူချင်းမှုတွေကုန်နေတယ်စည်းစိမ်ဥစ္စာတွေလည်းငါတက်မဲ့တာမရှိပါဘူးရဲ့ဝိချင်းစားခြင်းစိတ်လည်းငါမှမရှိတော့ဘူးသာသမီဇနီးမယားတွေတို့တော့မှအစွဲတော်မရှိတော့ဘူးအိမ်လဲတတိမရတော့ပါဘူးငါတော့ဟလာတဏကုန်နေပြီလို့ဖះစုကျိန်ပြီးတော့ပြောပေမဲ့လည်းဖြစ်နိုင်မဖြစ်နိုင်မဖြစ်နိုင်တဝိစာရှိနေ၍တဏနဲ့ဥပါဒံဖြစ်ပါမယ်ဖြစ်သိပြီးသွားပါပြီနောက်တစ်ချက်ကြည့်အောင်ပိစုတ်ပံအကျိုးလွှာလို့ပြောရင်ဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာဒီပိစုတ်ပံအကျိုးလွှာအတိုင်းနဲ့ပြောစရာမရှိပါဘူးတဲ့တခါပိစုတ်ပံအကျောင်းလွှာတုံးကတော့တဏဥပါဒံကမ္မဘဝပါအဲ့ဒီမှာတဏနဲ့ဥပါဒံဒီကိလေသာဝကမ္မဘဝဒီကမ္မဝအဲ့လိုမျိုးတူတဲ့အတွက်ကြောင့်ဘာဖြစ်သွားလဲပိစုတ်ပံအကျောင်း၅ပါးယူတော့တဏရဲ့ဥပါဒံရဲ့ကမ္မဘဝရဲ့အဝိဇ္ဇာသင်္ခါရရဲ့ဆိုပြီးတော့၅ပါးဖြစ်ပါလေအနာကအကျိုးလွှာတုံးကတော့ဇာတိဇရာမရဏအဲ့ဒီမှာဇာတိဆိုတာတရေကိုသီးကြမရှိပဲဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာတို့ရဲ့ဖြစ်ချင်းအစဥပတ်ကိုသာဇာတိခေါ်မယ်အဲ့ဒါတွေရင့်ရော်အိုမင်းလာတဲ့ ठी ကိုပဲဇရာလို့ခေါ်မယ်အဲ့ဒါတွေပျက်စီးသွားတဲ့ဘင်းကိုပဲမရဏလို့ခေါ်တဲ့အတွက်ကြောင့်ဝတ်နဲ့နွယ်ပြီးစဉ်းစားရင်အနာဂတ်အကျိုးလွှာမှာပါတဲ့ဇာတိဇရာမရဏသည်ဝိပါကဝတ်တွေကိုဆွဲယူဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာပါပဲအဲ့ဒီတော့အဲ့ဒီထဲကနေပြီးတော့မေးခွက်အနေနဲ့မေးလို့ရတာသည်အတိတ်အကြောင်း၅ပါးဖြစ်လာပုံရဲ့ပိစုတ်ပံအကြောင်း၅ပါးဖြစ်လာပုံဝတ်နဲ့နွယ်ပုံလေးတတိထားခဲ့ဖို့ပါပဲရှင်းပါပြီနော်တင်းစင်မှလည်းတတိထားပါကျင့်စင်မှလည်းတတိထားပါဓမ္မမေဆွေကျင့်စင်ဆိုတာတရားထုတ်စင်မှပြောတာမဟုတ်ကို့မှာလောဘဖြစ်သွားတယ်တော့လောဘဖြစ်တာဘသူလက်ချက်အဝိဇ္ဇာလက်ချက်စာတိနေခဲ့ရမယ်မတိလို့လိုချင်တာလိုချင်လို့ဆွဲလန်းတာဆွဲလန်းရတာလိုချင်ခဲ့ရတာဘသူလက်ချက်မတိမှုလက်ချက်တိနေခဲ့ပူပါပဲဟုတ်မတိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ရအောင်လို့ရအောင်လို့တော့ရဒီလိုနဲ့ပဲသွားခဲ့တာပါပဲဒါကြောင့်မတိလို့လိုချင်လိုချင်တော့ဆွဲလန်းခြင်းဆိုတဲ့မတိချင်းသည်အဝိဇ္ဇာလိုချင်ချင်းသည်တဏှာဆွဲလန်းချင်းသည်ဥပါဒံအလုံးသည်ကိလေသာဝတ်ပြုလုတာသည်ကမ္မဘဝသင်္ခါရကမ္မဘဝသည်ကမ္မဝတ်ပြုလုတော့ရရဆိုတာကဝိပါကဝတ်ကြီးရတယ်အဲဝတ်သည်အရေးအကြီးဆုံးပဋိစ္စသမုပ္ပါဒ်ဇေယျမှာစာမေးပွဲမှာအမြင့်မေးလေးရှိတာဝတ်၃ပါအရင်ရေးကြည့်ပါတယ်နားလည်ပြီနော်စာသဘောနေနဲ့မေးရင်အလွှာ၄ပါအရေးကြီးမယ်ဟုတ်ပြီနော်အဆက်၃ပါမေးတတ်တယ်လွယ်လွယ်လေးတွေစက်တာတွေလည်းတွတ်သူကြောင်းကျိုးစက်တတ်တယ်မှတ်လားအဆက်ကလေးတွေဒါလေးတွေသိထားဖို့အချင်းရ20မေးခဲ့တော့မေးခဲ့ပါတယ်မေးခဲ့ရင်လည်းအဲ့ဒီလိုဝတ်နဲ့နွယ်ပြီးယူထားဖို့ပါပဲဝတ်မြင့်2ပါဘဝဆယ်2ပါဒီဇယားကတေချာကြက်ရမယ်ဇယားကုန်ပြီနော်ပရိစ္ဆသမုပ္ပတ်မှာအဲ့ဒါပြီးဟိုးရှေ့တုန်းကဥစ္စာမှာအရှိယပရိစ္ဆသမုပ္ပတ်ဇယားကြီးကပြန်ပြောမယ်အရှိယပရိစ္ဆသမုပ္ပတ်ဇေယျကြီးမှာကြဲ့ရမှာအဝိဇ္ဇာဖုံးကွယ်ရာရှစ်ဌာနဒါပဲသိဖို့လိုပါတယ်အဝိဇ္ဇာဖုံးကွယ်ရာရှစ်ဌာနဒီလောက်တော့ရမယ်မှတ်လားပြီးသင်္ခါရဆိုတာဘာလဲပြုလို့အာထုတ်တယ်လို့သိရင်လုံလောက်ပြီးသင်္ခါရဘယ်နှမျိုးရှိတယ်လဲကြက်ဖို့မလို့ဟုတ်ပြီနော်ဝိညာဉ်ဆိုတာစိတ်လို့သိရင်လုံလောက်ပြီပဋိသင်္ဍေစိတ်တွေပုဋ္ဌိစိတ်တွေသိဖို့ပဲလိုတယ်ဝိညာဉ်ဘယ်နှမျိုးရှိတယ်လဲကြက်ဖို့မလို့နံယုတ်ဆိုရင်နံဆိုတာစေတသိက်ယုတ်ဆိုတာယုတ်လို့သိရင်လုံလောက်ပြီနံဘယ်နှမျိုးလဲယုတ်ဘယ်နှမျိုးလဲသိဖို့မလို့ဒါမင်းဆိုလို level မှာမလို့တိကကြရင်လို့ဟုတ်ပြီနော်ဟုတ်ပြီနော်နံယုတ်ဆိုတာနံဆိုတာစေတသိက်ယုတ်ဆိုတာယုတ်တလာယတနာဆိုတာအတွင်းဓွာရ6ပါဟုတ်လားဒါကိုအတွင်းအာယတနာ6ပါလို့သိရင်လုံလောက်ပြီကြက်ဖို့မလို့ဟုတ်ပြီနော်ဖတ်တာဖတ်တာဆိုရင်တွေးထီမှုလို့သိရင်လုံလောက်ပြီဖတ်တာဘယ်နှမျိုးလဲကြက်ဖို့မလို့ဝေဒနာဆိုတာခံစားမှုခံစားမှုလို့သိရင်လုံလောက်ပြီဝေဒနာဘယ်နှပါလဲကြက်ဖို့မလို့ ဟုတ်ပြီနော်တဏတဏဆိုတာဘာလဲလိုချင်နေတဏဘယ်လိုမျိုးလဲသိဖို့မလို့တဏဆိုတာလိုချင်နေဥပါဒံဆိုတာဆွဲလန်းတယ်လို့သိရင်လုံလောက်ပြီဥပါဒံဘယ်နဲ့ပါလဲဆိုတာပစ္စည်းပိုင်းမှာသိဖို့မလို့သမုတ်စည်းပိုင်းမှာလို့ဟုတ်ပြီတော့ကြာမလို့ဆိုအကုန်လုံးပြည့်ထားမှဆိုသမုတ်စည်းပိုင်းမှာဥပါဒံ၄ပါးရှိလားမရှိဘူးလားကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါအဲ့လိုတော့သိဖို့လိုတယ်ဒီမှာမလို့ဥပါဒံစာဆွဲလန်းတယ်အဲ့ဒီနေရာကနေမေကွန်ထွက်မယ်ကြဲရမယ်အပါတဏနဲ့ဥပါဒံအထူးကြဲရမယ်အာသေးသောလိုခြင်းမှုသည်တဏမီဤအာကြည့်သောလိုခြင်းမှုသည်ဥပါဒံမရသေးခင်ကလိုခြင်းတောင်းတမှုသည်တဏမီရပြီးနောက်စိုးရင်ကြောင်းကြမှုသည်ဥပါဒံမီဤတောင်းတမှုရှာဖွေမှုဒုက္ခစုဤအကြောင်းရင်းသည်တဏမီဆောင်းဆောင်ရမှုကြောင်းကြရာဒုက္ခစုဤအကြောင်းရင်းသည်ဥပါဒံမီမရှိတောင်းတရှိကြောင်းကြာကြဲ့ရမယ်လို့ကဲတဏနဲ့ဥပါဒံမှာတဏဆိုတာလိုချင်တယ်ဥပါဒံဆိုတာဆွဲလန်းတယ်အဲ့လောက်သိရင်လုံလောက်ပြီကျန်တာမလိုတော့ဘူးဟုတ်ပြီနော်ကဲဥပါဒံဆွဲလန်းမှုကြောင့်ကမ္မဘဝဆိုတာဥပါဒနာပစ္စယဘဝဆိုတာရှိလားမရှိဘူးလားနည်းနည်းလေးပြောချင်လို့အဝိဇ္ဇာသင်္ခါရဟုတ်ပြီနော်နောက်ပြီးလို့ရှိကြည့်မယ်ဓမ္မမိတ်ဆွေများသိုံလေးပဲဝိညာဉ်နာယုဟုတ်ပြီဖတ်တာဝေဒနာဒီတိရင်းရင်းနဲ့လေကိုယ့်လက်ကအမြဲတမ်းလေအကျင့်ရနေရမှာဒါအတိတ်အကြောင်းပစ္စုပန်အကျိုးဟုတ်ပြီနော်ကိုယ့်ကကိုယ့်လက်ကအကျင့်ရနေရမယ်တဏှာဥပါဒံတဏှာနဲ့ဥပါဒံဆိုလို့ dash လေးနဲ့ရေးလိုက်တယ်ကိလေသာဝတန်ခနဲ့ဖြစ်နေရမယ်ကာမဘဝကမ္မဟုဟုတ်ပြီနော်ပြီးရင်ဥပပတ္တိဘဝဥပပတ္တိဘဝလို့ရေးလိုက်တာ ਨੇ လက်ကဇာတိဇာတိဆိုတာ ਨੇ ဟောပဋိစ္စသမုပ္ပတ်ထဲမှာဆိုရင်ဟာဒီလို့အစဉ်တန်းအရေးကြီးတဲ့အင်္ဂါ၁၂ပါးအဲ့ဒီအင်္ဂါ၁၂ပါးမှာကျမတို့ကအရှိဇရာကြီးမှာဆိုရင်နော်ဇာတိဇရာမရဏတွေမကဘဲ ਨੇ တောကပရိဒေဝဒုက္ခโทมนัสตะอุปายาตะဆိုပြီးတော့ပါလားမပါ